မြန်မာနိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးပြဿနာတွေဟာနိုင်ငံတကာရဲ့အရေးယူတန်ခတ်မှုကြောင့်မဟုတ်ပဲအာဏာသိမ်းစစ်ကောင်ဆောင်ကြောင့်ဖြစ်လာရတဲ့ပြည်တွင်းပြစ်ဒဏ်ဖြစ်ပြီးအာဏာသိမ်းစစ်ကောင်စီကသာတိုင်းပြည်ကိုအကြီးဆုံးပြန်ပြီးတော့ပိတ်ဆို့တန်ခတ်နေသူသာဖြစ်လို့တရုတ်လိုနိုင်ငံမျိုးကတော့စစ်ကောင်စီရေရှည်မခံနိုင်တော့ဘူးဆိုတဲ့ဆုံးဖြတ်ချက်မျိုးအလျင်အမြန်နဲ့ချလာရတော့မယ်လို့စီးပွားရေးပညာရှင်ပမောက်ကရှောင်းတန်းနက်က VOA ကိုပြောပါတယ်VOA ကကိုငင်းညာအေးနဲ့တီးတန့်တွေ့ဆုံမင်းမြန်ချက်ဒုတိယပိုင်းကိုရှုစားနိုင်ပါပြီခင်ဗျာ
Regime often you know the blames about
စကောက်စီကနိုင်ငံစီးပွားရေးကြဆင်းတာအပေါ်မှာနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုမကြာခဏဆိုလို့ပြစ်တင်လို့ရှိပါတယ်ပိတ်ဆို့အရေးယူမှုတွေနဲ့နိုင်ငံတကာကစစ်ကောင်စီအထူးကြောင့်အဆက်ဖြတ်ထားတာကလက်ရှိစစ်ပွဲအခြေအနေပေါ်ဘလောက်အတိုင်းအတာထိသက်ရောက်နေပါလဲခင
် play the role in the current economic situation
almost none in terms of what international what countries
နိုင်ငံတကာတွေတခြားနိုင်ငံတွေကလှုပ်ဆောင်ချက်ကမြန်မာစစ်ပွဲကျဆင်းတာပေါ်သက်ရောက်မှုမရှိသလောက်ပဲလို့ပြောလို့ရပါတယ်မြန်မာနိုင်ငံတွေကကြီးထွားလာနေတဲ့စီးပွားရေးပြဿနာတွေကဗကြုံမူကြီးမယောင်လိုင်းကြောင့်ဖြစ်လာတဲ့ပြည်တွင်းပြစ်ဖြစ်ပါတယ်။တကယ်တော့ဗကြုံမူကြီးမယောင်လိုင်းနဲ့စစ်ကောင်စီကသာမြန်မာပြည်အတွက်အကြီးမားဆုံးတံခါးပိတ်ဆို့သူတွေဖြစ်ပါတယ်။အာဏာသိမ်းတဲ့နေ့ကစပြီးတော့မြန်မာပြည်ရဲ့စုစုပေါင်းပြည်တွင်းထုတ်ကုန် GDP ကို25ရာခိုင်နှုန်းလျှော့ချပစ်လိုက်တာပါ။အခုဆိုရင် GDP ကျဆင်းမှုကကြီးတဲ့ကြီးလာနေပြီးတော့ဒါဟာ Great Depression လို့ခေါ်တဲ့ကမ္ဘာစီးပွားပြက်ကက်ကြီးတုန်းကထပ်တောင်မှပုံပြီးတော့ကျဆင်းနေတာပါ။ဒါကြောင့်ကပေးကြီးတပွဲမြန်မာပြည်စီးပွားရေးနဲ့မြန်မာပြည်သူတွေအပေါ်ဒုက္ခအကြီးကျယ်ပေးနေသူကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပဲဖြစ်ပြီးတော့သူကသာမြန်မာပြည်ကိုအကြီးဆုံးပိတ်ဆို့တံခတ်နေသူဖြစ်ပါတယ်။စီးပွားရေးကချွတ်ချုံကျနေတဲ့ဆိုးရတဲ့အနေထားပါ။ဒါပေမဲ့မြန်မာနိုင်ငံသားအများစုကနိုင်ငံတကာကူတန့်ရောင်းဝယ်ရေးလိုကိစ္စရွက်တွေနဲ့ဘလို့မှပတ်သက်မှုမရှိပါဘူး။သူတို့ကနေစဉ်ရှင်သန်မှုရုန်းကန်နေရတာပါ။ပိတ်ဆို့ရေးယူမှုကသူတို့အပေါ်မှာတက်ရောက်မှုနည်းပါလေ။ဒါပေမဲ့အတိုင်းတာတစ်ခုအထိချမ်းသာသူဩဇာအာဏာရှိသူတွေအပေါ်မှာတော့ပုံပြီးတော့ကြီးမားတဲ့တက်ရောက်မှုရှိနေပါတယ်။အရေးကြီးဆုံးကတော့စစ်ကောင်စီရဲ့နိုင်ငံခြားငွေရရှိနိုင်မှုအပေါ်မှာကန့်သတ်ဖို့နဲ့စစ်အာဏာရှင်တွေရဲ့စစ်တိုက်နိုင်တဲ့စွမ်းရည်ကိုဘယ်လိုကန့်သတ်မလဲဆိုတာပါပဲ
။ Jones's ability to wage war.
So even though the most of the western countries
နိုင်ငံတကာကအထူးဖြင့်နောက်နိုင်ငံတွေကစစ်တပ်ကိုပိတ်ဆို့အရေးယူမှုတွေရှိပေမဲ့တချို့ကျန်တဲ့နိုင်ငံတွေကတော့စစ်ကောင်စီနဲ့လက်တွဲလို့ဆောင်နေကြတာရှိတယ်လို့ပြောကြပါတယ်။ဘမခါဆောင်တဲ့အမြင်ရဆိုရင်ဆက်လက်ရှင်တွေကိုအဓိကနိုင်ငံတွေကပံ့ပိုးပေးနေတယ်ခင်ဗျ။ကျွန်တော်ဆိုလိုတာစီးပွားရေးရဆိုလိုတာပါ။ဒီလိုဆက်ဆံရေးကစစ်ကောင်စီရဲ့ဆက်ဆောင်ရေးနဲ့နိုင်ငံတကာပိတ်ဆို့အရေးယူမှုတွေပေါ်ဘလို့တက်ရောက်နေပါလဲခ
င်ဗျ။ So I think the first thing to say is thatThis regime has almost no supporters.
အစုံပြောချင်တာကစစ်ကောင်စီမှာထောက်ခံသူလုံးဝနိုင်ပါကိုမရှိဘူးလို့ထင်ပါတယ်။ဆိုလိုတာကဖြစ်နေတာကိုကြည့်လိုက်ပါ။ရုရှားဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ရုရှားရဲ့စီးပွားရေးကအားနေပါတယ်။ကွဲကွဲအပြားပြားဖြစ်နေပါတယ်။သူတို့တိုက်နေတဲ့စစ်ကိုပဲအဓိကအာရုံစိုက်နေရပါတယ်။စီးပွားရေးရမြန်မာနိုင်ငံကိုတစ်စုံတစ်ခုကူညီပေးနိုင်တာလုံးဝနိုင်ပါမရှိသလောက်ပါပဲ။ဒါပေမဲ့သူကအနီးကပ်ဆုံးဖြစ်ကောင်းဖြစ်နိုင်ပါတယ်။စစ်ကောင်စီတို့ခဲယမ်းမိကြောက်တွေနဲ့စစ်လက်နက်ပစ္စည်းတွေဝယ်ဖို့နိုင်ငံခြားငွေဒါမှမဟုတ်ရွှေလိုအပ်ပါတယ်။အရမရုရှားတွေကဗိုလ်ချုပ်မှုကြီးမယောင်လိုင်းကိုစစ်ကောင်စီကမယုံပါဘူး။တရုတ်လည်းအလားတူပါပဲ။အတိုင်းအတာတစ်ခုထိထောက်ခံပေးနေသူလို့ပြောလို့ရပါတယ်။တရုတ်ကသူနဲ့ကက်လျက်အိန္ဒိယနိုင်ငံတို့ခုမှတက်ကြွအားကောင်းတဲ့ဒီမိုကရေစီစနစ်ကျင့်သုံးမှမျိုးကိုမလိုလားတာမျိုးဖြစ်ကောင်းဖြစ်နေပါတယ်။တစ်ဖက်မှာလည်းစစ်အာဏာသိမ်းတာကိုသူတို့ကြိုက်ချင်မှကြိုက်ပါဘူး။ဒါပေမဲ့အခုမြန်မာပြည်အခြေအနေကိုကြည့်လိုက်ရင်ကပေးဆိုင်နေပြီဆိုပြီးတော့သူတို့စဉ်းစားနိုင်ပါတယ်။ဒါကြောင့်လဲဆိုတော့စစ်ကောင်စီကတရုတ်ရဲ့ကြီးမားတဲ့ကမ္ဘာလန်စီးပွားရပ်ဝန်းလမ်းကြောင်းအပါအဝင်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကိုပို့ပြီးတော့ပြောပြောပြောင်ပြောင်ကြီးကြီးဆက်ဆံနိုင်ပါတယ်။ဒါပေမဲ့သူတို့ကဘာလုံးဂျုံရေးကိုမှအာမမခံပါဘူး။တိုင်းပြည်ကပြည်ပခန့်တွေအပြည့်နဲ့ဖြစ်နေပြီးတော့စစ်ကောင်စီကခွင့်ပြုနိုင်တဲ့ကြီးမားတဲ့စီမံကိန်းတွေကတရုတ်အတွက်တိတ်တံပိုးမရှိတော့ပါဘူး။ဒီကြတာကတော့သူတို့အနေနဲ့လုံခြုံရေးမပေးနိုင်တော့ဘူးဆိုရင်ကြောက်ဖြူစိတ်ကမ်းပိုက်လိုင်းမြေထားစတဲ့စီမံကိန်းအားလုံးနဲ့ပတ်သက်ပြီးတော့တရုတ်ကချိန်နှက်နေလိမ့်မယ်လို့ယူဆဖို့ခက်ပါတယ်။ဒီကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေကိုလုတ်ခွင့်ရပြီမဲ့အဲ့ဒီနေရာတွေမှာလုံခြုံရေးမပေးနိုင်ရင်ဒါကဘာအဓိပ္ပာယ်မှမရှိဘူး။
are allowed to have these enormous investments if they can't secure them then that really doesn't mean very much
yeah my next question is related to the Chaophyu project you have been previously spoken about
okay now မိကုံးကချက်ဖြူစီမံကိန်းနဲ့ဆက်ဆံနေပါတယ်အရင်ကရတဆူရခေတ္တကချက်ဖြူစီမံကိန်းနဲ့ပတ်သက်တဲ့ကြားပိုင်ွေအကျိုးမြတ်သတ်မှတ်ချက်တွေအတွက်တရုတ်နဲ့ပြန်လည်ဆက်ဆံညီနိုင်တဲ့အကြောင်းဘုမခဆောင်တော်ကပြောပြပါတယ်ဒါပေမဲ့တိတ်မကြခင်ကပဲစစ်ကောင်စီကတရုတ်နဲ့ချက်ဖြူကိစ္စထပ်မံသဘောတူတာကြီးလုပ်ဖြစ်ပါတယ်
တချို့ကတော့ဒါကိုတရုတ်ဘက်ကပို့ပြီးမျက်နှာသာပေးတဲ့စီကံသတ်မှတ်ချက်တွေအဖြစ်ပြောင်းသွားနိုင်မလားဆိုပြီးစိုးရိမ်ကြတာလည်းရှိပါတယ်ဒီကိစ္စဘောပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
In your expert opinion how likely it can be that in favor of the Chinese again
So I think the worries are very real because the whole
job of UC man gain ji တစ်ခုလုံးဟာအရင်ကလုံးဝဆိုးဆိုးရွားရွားစာချုပ်ချုပ်ခဲ့ကြတာပါဒါကိုဒေါ်ဆန်းစုကြည်အစိုးရခေတ်ကြမှာမြန်မာနိုင်ငံအတွက်အကျိုးရှိနိုင်မယ့်အနေအထားတစ်ခုနဲ့ပြန်လည်ညှိနှိုင်းနိုင်ခဲ့တာပါတကယ်လို့သာအရင်လုံးကအခြေအနေမျိုးပြန်ဖြစ်လာမယ်ဆိုရင်မြန်မာစီးပွားရေးအတွက်ဆူဆူရွားရွားဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံကကြွေးမီအမြောက်အများတင်သွားနိုင်မယ့်အနေအထားပါဒါပေမဲ့ဒီနေရာမှာစိတ်ဝင်စားစရာကောင်းတာကလုံခြုံရေးအခြေအနေကိုကျွန်တော်ပြန်ရောက်သွားပြန်ပါတယ်စစ်ကောင်စီကကြောက်ဖြူစီမံကိန်းကိုအကျွေးအပြည့်အတင်ခံပြီးတော့ပြန်ခွင့်ပြုလိုက်နိုင်ပြီမဲ့အဲ့ဒီနေရာမှာကလုံခြုံမှုမရှိလို့တရုတ်ကနောက်တစ်ခါဆက်လုပ်နိုင်ပါမလားဆိုတော့ပါသူတို့ရှိကိုဆက်လုပ်သွားမယ်ဆိုတာခံမရခက်ပါ
တယ်
ဟောင်းတူစီသီအီကော်နမစ်ကော်လာဘိုရေးရှင်းဘီတွင်းသီမီလီတရီရီဂျင်းအန်ချိုင်းနာ
ဟုတ်ကဲ့လက်ရှိနိုင်ငံအခြေအနေအရမှာစစ်ကောင်စီနဲ့တရုတ်ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဘယ်လိုမြင်ပါလဲခင်ဗျပြီးတော့တရုတ်ကအပြည့်အစုံဆောင်တဲ့ပံ့ပိုးမှုမျိုးပေးလာနိုင်မလားစီးပွားရေးပြန်လည်ဥမ္မော်လာမှုနဲ့အမျိုးတွတ်တက်မှုတွေအဓိပ္ပာယ်ရှိတဲ့နည်းလမ်းနဲ့ပံ့ပိုးပေးနိုင်လားခင်ဗျ
Development in a meaningful way
So I think that the whole relationship between Burma
and China တို့မြန်မာနဲ့တရုတ်ကြားဆက်ဆံရေးတစ်ခုလုံးမှာတစ်ခါတည်းဖြစ်နေပြီးတော့တရုတ်ကလုံအောင်ကိုကြီးစိုးနေတယ်လို့ကျွန်တော်ထင်ပါတယ်ဘယုံမကြီးမရောက်နိုင်တဲ့စစ်ကောင်စီဟာတခြားရွေးချယ်စရာတွေမရှိလို့မြန်မာနိုင်ငံကိုတရုတ်နဲ့ဆက်ဆက်ညီနိုင်ရေးမှာအောက်ကနေပြီးတော့အားနည်းတဲ့အနေအထားရောက်သွားစေပါတယ်။ဒီချိန်တွေကစောစောကပြောခဲ့တဲ့အတိုင်းပါပဲ။ကမ္ဘာလမ်းစီမံကိန်းတွေအလားတူစီမံကိန်းအားလုံးကိုမြန်မာနိုင်ငံမှာတရုတ်ကပို့ပြီးတော့လုံခွင့်တာလာနိုင်ပါတယ်။ဆိုတော့ဒီသဘောမှာဆိုရင်တော့တရုတ်ဟာမြန်မာနိုင်ငံမှာတာဝန်မဲ့လုပ်ရက်တွေလှုပ်လာနိုင်ပြီးတော့မြန်မာကိုသူ့ရဲ့လက်အောက်ခံနိုင်ငံသဘောမျိုးလုပ်ပြလိုက်နိုင်ပါတယ်။ဒါကဖြစ်နိုင်ခြေတစ်ခုပါ။တဖက်မှာကတော့တရုတ်အနေနဲ့လက်ရှိမှာသူတို့ဂျူးစီးပွားနဲ့ကန့်ညီနေပြီမဲ့တကယ်တမ်းမှာတော့ဗဂျူမကြီးမရောက်နိုင်ဟာတကယ်ကိုဘေးအန္တရာယ်ဖြစ်နေစေတာကိုအတိမပြုလိုက်ရင်ပြည်သဘောဆောင်တဲ့အခမ်းကဏ္ဍကလည်းပုံပြီးတော့လှုပ်ဆောင်လာနိုင်ပါလေ။စေမွေးတင်မှုကခေါင်ခိုက်နေပါလေ။စီးပွားရေးကလည်းပြူလဲကျနေပါပြီ။ဒီလိုစီးပွားရေးကိုဆွေးနွေးစေတဲ့အချက်တွေကမြန်မာနိုင်ငံမှာအခြေခံတရားစာတာထုတ်ယူတာမျိုးကလွဲလို့ကျန်တဲ့စီးပွားရေးလှုပ်ဖို့စိတ်မချရဘူးလို့ဆိုလိုပါလေ။ကွန်ပျူစီဈေးကွက်ကလုံးဝနှီးပါပျောက်ွယ်သွားပါပြီ။စီဝိုင်းမိဖအနေနဲ့မြန်မာနိုင်ငံဟာစိတ်မချရဘူးလို့ဆိုလိုတာပါ။ဒါကြောင့်ဒီချိန်တွေကိုတရုတ်နိုင်ငံကကျေနပ်နှစ်သိမ့်လိမ့်မယ်လို့ခံမှန်းရခတ်ပါတယ်။ဆိုတော့သူတို့အနေနဲ့အပြုသဘောဆောင်တဲ့အခမ်းအခါနာကိုလှုပ်ဆောင်နိုင်ဖို့ကစစ်ကောင်စီကိုမထောက်ခံဘူးနဲ့မြန်မာနိုင်ငံကိုပို့ပြီးတော့ကောင်းမွန်တဲ့အခြေအနေတစ်ခုကိုရောက်အောင်တတ်နိုင်တဲ့များလှုပ်ပေးဖို့ပါ။ဒါကတကယ်တမ်းမှလည်းတရုတ်နိုင်ငံရဲ့ရည်ရှိချိုးစည်းဝါးအတွက်ဖြစ်တယ်လို့မြန်မာနိုင်ငံအတွက်လည်းကောင်းပါတယ
်။ I think so China's long-term interests as well as Burma's
Yeah, would that be the possible the failure of the total failure of
the Myanmar government CY အလုံးစုံကြာရှုံးနေတာကလက်ရှိစစ်ကောင်စီပြိုလဲမှုအတွက်အကြောင်းချင်းရ